ဆီယနာသိမ့်ပြီးနှစ်နှစ်ကျော်ကာလအတွင်းမြန်မာနိုင်ငံကမြစ်ချောင်းတွေမှာရေကာတာစီမံကိန်းကြီးတွေရေအရင်းမြင့်တဲ့တရားစာတထုတ်ယူတာတွေရဲ့ချင်းချောက်မှုအန္တရာယ်တွေကိုရင်ဆိုင်နေရပြီးအထူးသဖြင့်တိုင်းရင်းဒေသတွေမှာသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေတိုးလာနေတယ်လို့ကရင်မြစ်ချောင်းများစောင့်ကြည့်ရေးအဖွဲ့ Karen Rivers Watch ကပြောဆိုလိုက်ပါတယ်မလ14ရက်နေ့မှာကျရောက်တဲ့အပြည်ပြည်ဆိုင်ရာမြစ်ချောင်းများဆိုင်ရာလှုပ်ရှားမှုတွေမှာထုတ်ပြန်တဲ့ကြေညာချက်မှာစစ်အစိုးရကပြန်လည်စတင်ဖို့ပြင်ဆင်နေတဲ့ကရင်ပြည်နယ်တန်လွင်မြစ်ပေါ်ကဟက်ကြီးရေကာတာစီမံကိန်းရဲ့အကျိုးဆက်တွေအပါအဝင်မြစ်ချောင်းတွေထဲမှာရွှေဓာတ်တတုနဲ့မြစ်သဲကြောက်ထုတ်ယူထားတွေကြောင့်ရေတွေအစိတ်တင်လာပြီးမြစ်ချောင်းတစ်လျှောက်ကဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေနဲ့ဂေဟစနစ်တွေထိခိုက်လာနေတယ်လို့ဖော်ပြထားပါတယ်ရှင်